မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာကချင်ပြည်နယ်ဖားကန်းကပေးစာကိုအရင်ဆုံးတင်ပြကြပါမယ်ကျွန်တော်ကအခုဖားကန်းကကြောက်တူးတဲ့ကုမ္ပဏီတစ်ခုမှာအလုပ်လုပ်ပါတယ်ညနေ၄နာရီခွဲကနေမနက်၄နာရီခွဲအထိညဆိုင်လုပ်တာပါဒီမှာလုပ်ငန်းရှင်တွေကအလုပ်သမားတွေကိုအကျဉ်းသားတာတာပဲထားပြီးတော့လောက်ခလာစာကိုလည်းတဝက်ပဲပေးပါတယ်တဲ့ကျန်တဲ့တဝက်ကိုရာသီကုန်တော့မှရှင်းပေးမယ်လို့ပြောပါတယ်သူတို့ရဲ့ရာသီချိန်ကဘယ်တော့သိမ့်မယ်ဆိုတာကိုလည်းမပြောထားပါဘူးရရဲလာစာ3သိန်းမှာ3သိန်းခွဲခြံငွေဆိုတော့အင်ကို3သိန်းခွဲပဲပို့နိုင်ပါတယ်။အခုလိုကုန်စည်နှုန်းတက်နေတဲ့ခေတ်မှာမိသားစု5ယောက်အတွက်3သိန်းခွဲနဲ့ဘလို့မှစားလို့မရပါဘူး။ပို့လိုက်တဲ့3သိန်းခွဲကလည်းငွေလွှဲကငွေထုတ်ခတွေနှုတ်လိုက်ရင်ဘာမှမကြံပါဘူး။ကျွန်တော်အလုပ်ဝင်တာ5လရှိပါပြီ။အိမ်ပြန်မယ်ဆိုတော့လည်းခြံငွေမပေးဘူးလို့ပြောပါတယ်။ကုမ္ပဏီတိုင်းကအဲ့လိုမူဝါဒလားဆိုတာကိုသိချင်ပါတယ်။အခုဆိုရင်သူတို့ကုမ္ပဏီခြံထဲမှာအချင်းကြနေတယ်လို့ပဲသူတို့စိတ်တိုင်းကြအခိုင်ခံနေရပါတယ်ခင်ဗျာဆိုပြီးတော့ပြပို့လာတာပါရှင်အခုဆက်ပြီးတော့အိုမန်ရောက်မြန်မာတဦးပြပို့လာတဲ့စာကိုတင်ပြကြပါမယ်အိုမန်ကိုရောက်နေတဲ့အိအကူအမျိုးသမီးတော်တော်များများကအစင်မပြေမှုတွေနဲ့အလုပ်လုပ်နေရတာပါကျမတို့အနေနဲ့အခုလိုမျိုးစစ်ကောင်စီကအစစ်မှုတမ်းဥပဒေထုတ်လိုက်တဲ့အပေါ်မှာအတော်လေးကိုစိတ်ထိခိုက်နေကြပါတယ်ဒီမှာအလုပ်ပင်ပန်းလွန်တာကြောင့်စာချုပ်သက်တမ်းနှစ်နှစ်ပြည့်တာနဲ့ပြန်မယ်ဆိုပြီးတော့စီစဉ်ထားသူတွေလည်းရှိပါတယ်။သူတို့ဆိုရင်ဆက်နေဖို့ကလည်းခက်ပြန်ဖို့ကလည်းခက်နဲ့အကြက်တွေ့နေကြပါတယ်။စာဝတ်နေရေးကြက်တဲနေတဲ့အခုလိုကာလမှာဒီဥပဒေကိုကန့်ကွက်တဲ့အကြောင်းမဖြစ်သင့်တဲ့အကြောင်းမြမလူငယ်တယောက်အနေနဲ့ RFA ကနေတဆင့်ပြောချင်ပါတယ်ဆိုပြီးတော့ရင်ဖွင့်လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ်2392353428ကိုဆက်သွယ်နိုင်ပါတယ်
။အခုဆက်ပြီးတော့ RFA ပြည်သက်တူရဲ့ပေးစာကိုတင်ပြပါအောင်မယ်။ RFA ရေစစ်ကောင်စီကစစ်မှုထမ်းဖို့အတွက်တလကိုအယောက် 5,000 တနှစ်ကိုအယောက် 6,000 နှုန်းနဲ့ခေါ်ယူမယ်လို့ပြောထားပါတယ်။အဲ့လိုဆိုရင်တလကိုအယောက် 5,000 ပြည့်ပြီဆိုတာနဲ့သူတို့ခေါ်သွားသူတွေရဲ့အချက်အလက်တွေကိုလည်းအတိအကျသတင်းထုတ်ပြန်တင်တယ်လို့ထင်ပါတယ်။အဲ့လိုမှမဟုတ်ရင်ခေါ်သွားသူတွေရဲ့လုံခြုံရေးကိုစိုးရိမ်ရတယ်လို့မြင်ပါတယ်။တလအတွက် 5,000 ပြည့်ပြီဆိုတာကိုသိနိုင်တဲ့ဆိုရင်ပြည်သူတွေအတွက်စိတ်အေးလို့ရမှာဖြစ်ပါတယ်။နောက်ပြီးတော့လူဦးရေပြည့်သွားတာကိုအတင်းလာခေါ်တာမျိုးတွေလုပ်ရင်လည်းသိရအောင်ပါ။မဟုတ်ရင်အယောက် 5,000 မပြည့်သေးလို့ထပ်ခေါ်ရဲဆိုပြီးတော့ရောချနေမှာစိုးရိမ်လို့ပါဆိုပြီးတော့ပြေပို့လာတာပါရှင်။အခုတခါတော့ဘကိုးတိုင်းကပြေပို့လာတဲ့စာကိုတင်ပြပါမယ်။ကျွန်တော်ကတော့ဗကိုးတိုင်းအနောက်ချမ်းပြည်မြို့နယ်မွေရိုးအုပ်စုမိမရဲကျေးရွာကပါ RFA ကျွန်တော်တို့ရွာမှာတပတ်ကို3ရက်ဆက်တိုက်4កောင်ဂျင်ဝိုင်း6កောင်ဝိုင်း7ဝိုင်းစတဲ့လောင်ကစားဝိုင်းတွေလုပ်နေတာတစ်လလောက်ရှိနေပါပြီလောင်ကစားတိုင်တွေကရွာအုပ်ချုပ်ရေးမှူးကို3ရက်တပတ်အတွက်သတိမ်းပေးရပြီးတော့လောင်ကစားဝိုင်းလုပ်ဖို့နေရာငှားတဲ့သူကိုတော့5,000ပေးရတယ်လို့ပြောပါတယ်ကုန်စည်နှုန်းတွေတက်ပြီးတော့အလုတ်အကင်ရှားပါနေတဲ့အချိန်မှာကျွန်တော်တို့တောသူတောင်သားတွေလောင်ကစားလုပ်နေကြတော့လေပြုတ်ဝိုင်းပြုတ်နဲ့ဒုက္ခတွေရောက်နေကြပါတယ် RFA ရေဒီအကြောင်းတွေကိုအထက်ကလူကြီးတွေကတကယ်ပဲမသိတာလားမသိကြအောင်စောင့်နေတာလားဆိုတာကို RFA ကနေတဆင့်ပြောပေးစီခြင်းပါတယ်ဆိုပြီးတော့ပြပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်